နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကစာတင်ကြောင်းတစ်ခုမှာတနင်္လာနေ့ကအသေးခံဘုံးခွဲတိုက်ခိုက်ခံရလို့ကျောင်းသားလူငယ်တွေအများစုပါဝင်လူ48ဦးမကသေဆုံးသွားရပါတယ်။နိုင်ငံမြောက်ပိုင်းယိုဘီပြည်နယ်ပိုဒစ်စကန်မြို့ကသိပ္ပံဘာသာရဲ့အဓိကအစိုးရအလဲတန်းကျောင်းမှာကျောင်းမတက်ခင်ဩဝါဒအတွက်စုဝေးနေကြတော့မှပောက်ကွဲတာပါ။လူ48ယောက်လောက်သေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လူ89ဦးမကလည်းဒဏ်ရာရသွားပြီးတော့တော်တော်များများကဒဏ်ရာပြင်းတယ်လို့ကျန်းမာရေးလုပ်သားတွေကဆိုပါတယ်။အသေးခံဘုံခွဲသူကကျောင်းသားလိုဝစ်ဆင်ထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူကမှသူတို့လုပ်တာပါလို့ထုတ်ဖော်ပြောလာတာမရှိသေးပေမဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့လက်ချက်လို့အများကယူဆထားတာပါ။အဲဒီပိုတစ်စကန်မြို့မှာပဲဘာသာရေးအခမ်းအနားတစ်ခုတွေမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ2000သေဆုံးသွားရတဲ့လွန်ခဲ့တဲ့သတင်းပတ်ကဖြစ်ရတဲ့အတွက်လေဒီဘိုကိုဟာရမ်အဖွဲ့ကိုပဲအများကအပြစ်တင်ထားပါတယ်ရှင်။